Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ် January 9ရက်တနင်္ဂနွေနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
စစ်ကြောင်ပြစီနေတဲ့ဂါဇာဒေသကိုအကူအညီပေးနိုင်ရေးအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်ဟာအရှေ့အလယ်ပိုင်းဒေသကိုခရီးလှည့်လည်နေပါတယ်။အစ္စရေးအတွက်သရှိုလုပ်နေတယ်လို့ယူဆရသူတွေကိုတူရကီအစိုးရကဖမ်းဆီးလိုက်ပြီးရုံးတင်စစ်ဆေးမယ်လို့ပြောပါတယ်။တရုတ်အစိုးရကလွတ်တင်ခဲ့တဲ့မိုးပြန်ဘူပေါင်းတွေကြောင့်နိုင်ငံတကာလေကြောင်းသွားလာရေးလမ်းကြောင်းကိုအနှောက်အယှက်ဖြစ်စေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ကြည့်ရှုနာတော်တာဆင်ရမယ့်အစီအစဉ်တွေမှာဆိုရင်တော်လန်ရေးသမားကလေးမိခင်တွေရဲ့အခက်အခဲတွေကိုတင်ပြထားတဲ့ဒုအတန်းအစီအစဉ်လူ့အခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်အာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကဘာစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဦးကျော်စံတာကပြောပြပေးပါမယ
်။စစ်ကြောင်ပြည့်စင်တဲ့ဂါဇာကမ်းမြောင်ကိုအကူအညီပေးဆောင်ဖို့စန္ဒမန်လမ်းကြောင်းဟာအပြင်းထန်ကြိုးပမ်းရင်အမေရိကန်နိုင်ငံသားဝန်ကြီးအန်သနီဘလင်ကင်ဟာအရှေ့လက်ပိုင်းကိုရောက်ရှိနေပါတယ်။ဒေသရင်းတင်းမာမှုရောပါရေးအစ္စရေးဟာမတ်စစ်ပွဲမကျေပြန့်ရေးရည်ရွယ်ချက်တွေအတွက်ဝန်ကြီးဘလင်ကင်ဟာစနေနေ့တုန်းကတူရကီနဲ့ဂရိခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ဂါဇာပေါ်ဆီးရဲလုပ်ရတွေကိုအပြင်းထန်ဝေဖန်သူတူရကီသမ္မတရီရှက်တေယစ်အာဒိုဝန်နဲ့တွေ့ဆုံတဲ့နေရာမှာပဒီပကထိန်ချုပ်နိုင်ရေးဒဇာကန်တွေပြန်လည်လွတ်မြောက်ရေးစာနာမှုအထောက်ပံ့သယ်ဆောင်တဲ့ truck ကားတွေဂါဇာကမ်းမြောင်ကိုပုံမရောက်ရှိနိုင်ရေးစတာတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားကြီးပြောခွင့်ရဆိုပါတယ်။ဒါ့အပြင်ပါလက်စတိုင်းနိုင်ငံတစ်ခုထူထောင်နိုင်ရေးနဲ့အတူအစ္စရေးနိုင်ငံလုံခြုံမှုအမခံချက်ရရှိခြင်းနဲ့ညီညာရေးအစီအစဉ်တစ်ရက်ကိုချမှတ်ဖို့လည်းအလေးနဲ့ဆွေးနွေးခဲ့ပါတယ်။အစ္စရေးရဲ့ဟာမတ်ဖေရှားတိုက်ခိုက်ရေးအောင်မြင်ပြီးရင်ဂါဇာအုပ်ချုပ်ရေးနဲ့လုံခြုံရေးကိုလည်းပဲအလေးထားပြောကြားခဲ့တယ်လို့ဆိုပါရယ်။ဝန်ကြီးဘလင်ကင်ဟာဂျော်ဒန်၊ကတာ၊ UAE လို့ခေါ်တဲ့အာရဗ်စော်ဝါမြပြည်တော်စု၊ဆာဒီအရေဗျ၊အစ္စရေး၊ဂျော်ဒန်မြေအနောက်ဘက်ကနဲ့အီဂျစ်နိုင်ငံတို့ကိုလည်းဆက်လက်သွားဥပမာဖြစ်ပါရယ်။အမေရိကန်ဟာဂါဇာကပါလက်စတိုင်းတွေကိုအတင်းအကျပ်မောင်းထုတ်ဖယ်ရှားတာကိုစန့်ကျင်ကြောင်းကြေညာထားပြီးစစ်ပီးကာလပါလက်စတိုင်းနယ်မြေဆိုင်ရာလမ်းပြမြေပုံတရက်ကိုလည်းရေးဆွဲနေပါရယ်ခင်ဗျာ။အစ္စရေးအတွက်သူရှုလုံးမှုသံတရားနဲ့ထိမ့်သိမ်းထားတဲ့သူ34ဦးအနက်15ဦးကိုရုံးတင်စစ်ဆင်မယ်လို့တူရကီတရားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒီလူတွေဟာအစ္စရေးအတွက်နိုင်ငံရေးဒါမှမဟုတ်စီးရေးအတွက်ထောက်နှံနေသူတွေဖြစ်သံတရားရှိခံထားရသူတွေဖြစ်ပါတယ်။ကနဦးထိမ့်သိမ်းခဲ့သူ34ဦးအနက်တချို့ကိုခံဝန်နဲ့ပြန်လွှတ်ထားပြီးတချို့ကိုတော့ပြည်နှင်နှံပေးလိုက်ပါတယ်။အစ္စရေးထောက်နှံရေးအဖွဲ့မော့ဆတ်ဟာတူရကီမှာနေထိုင်သူတို့ကိုတာဝန်ပေးခန့်အပ်ပြီးအသုံးချခဲ့တယ်လို့လည်းတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကဖော်ပြပါတယ်။အစ္စရေးပြည်တွင်းလုံခြုံရေးအကြီးအကဲကသူတို့အဖွဲ့အစည်းအနေနဲ့လက်ဗနန်တူရကီကတာအပါအဝင်ဗန်နီယာမှမဆိုအဟာမတ်အဖွဲ့ဝင်တွေကိုလိုက်လံတိုက်ခိုက်မယ်လို့ပြောကြခဲ့ပြီးတဲ့နောက်တူရကီအစိုးရကသူတို့နိုင်ငံအတွင်းမှာသင်္ကန်းမကင်းတဲ့နေရာတွေကိုဝင်ရောက်စီးနင်းခဲ့တာပါ။တူရကီသမ္မတအာဒိုဝန်ကတော့တူရကီမြေပေါ်မှာရှိတဲ့ဟာမတ်အရာရှိကိုတိုက်ခိုက်လိုက်ရင်တော့အစ္စရေးအနေနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့ကြေညာထားပါတယ်။တူရကီအစ္စရေးနှစ်နိုင်ငံတို့ဟာတကယ်တော့2022မှာပုံမှန်သံတမန်ဆက်ဆံရေးထားရှိခဲ့ပေမဲ့အစ္စရေးဟာမတ်စစ်ပွဲဆက်တင်ပြီးတဲ့မကြာခင်မှာပဲဆက်ဆံရေးဂျိုရင်းပြပြလာပြီးတူရကီအစိုးရကအစ္စရေးတို့ရဲ့ဂါဇာပေါ်တိုက်ခိုက်မှုကိုအပြင်းထန်ဆုံးဝေဖန်သူဖြစ်လာခဲ့တာပါ။အခုတော့သံတမန်အဖွဲ့တွေကိုလည်းပဲအပြန်အလှန်ပြန်လည်သိမ်းသွားရပြီဖြစ်ပါခင်ဗျာ
VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြထုတ်လွှင့်ပေးနေပါရဲ့ရှင်။
အမေရိကန်ပြည်ထောင်စု VOA ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်။တရုတ်အစိုးရဟာကိုပိုင်အုပ်ချုပ်ခွင့်ရတိုင်ဝမ်ကျွန်းအပေါ်ဘူပေါင်းတွေထွန့်တင်ပြီးတိုင်ဝမ်လူထုကိုစိတ်အနှောက်အယှက်ဖြစ်အောင်လုပ်နေတယ်လို့တိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆွဆွဲလိုက်ပါတယ်။ဒီဘူပေါင်းတွေရဲ့လမ်းကြောင်းဟာခီးသည်ရင်နိုင်ငံတကာလေကြောင်းပြန်သတ်မှုအတွက်ပြင်းထန်တဲ့ချိန်ကျမှုတရားဖြစ်စေတဲ့လေကြောင်းပြန်သတ်မှုလုံခြုံစေဖို့အတွက်ဒီလိုဘူပေါင်းထွန့်တင်မှုတွေကိုအမြန်ဆုံးရပ်တန့်ဖို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုထားပါတယ်။ဒီဘူပေါင်းတွေလွတ်တင်တဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုဆင်းဆင်းလင်းလင်းမသိရပါဘူး။တရုတ်နိုင်ငံပိုင်းမီဒီယာတခုကတော့တိုင်ဝမ်ရဲ့ Democratic Progressive Party နဲ့တိုင်ဝမ် American Media တွေဟာ NDMC ရဲ့မိုးလေဝသဘူပေါင်းတွေကိုရည်ကြီးကွန်ရယ်လုပ်နေတယ်လို့ဆွဆဲထားပါတယ်။တရုတ်နဲ့ဆက်ဆံရေးကိစ္စမှာအဓိကအကြောင်းအရာဖြစ်နေတဲ့ဒါ January 23ရက်နေ့မှာကျင်းပလာမဲ့တိုင်ဝမ်သမ္မတရွေးကောက်ပွဲအကြိုမှာဒီလိုဘူပေါင်းပြဿနာပေါ်ပေါက်လာတာလည်းဖြစ်ပါတယ်။တရုတ်အစိုးရကတိုင်ဝမ်ကိုသူတို့ရဲ့ China ခွဲထွက်ဒေသတစ်ခုအဖြစ်သတ်မှတ်ထားပြီးတစ်ချိန်မှာပြန်လည်ပူးပေါင်းဖို့ပိုင်းဖြတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။တရုတ်အစိုးရဟာသူတို့နယ်စပ်ဒေသလုံခြုံရေးအတွက်စိုးရိမ်မှုတွေကြီးထွားလာပြီး online လင်းလဲမှုနဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ထိုးစစ်ကိုမြန်မာစစ်ကောင်စီရင်ဆိုင်နေရချိန်မှာမြန်မာအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ဒုနိုင်ငံသားရဲ့ဝန်ကြီးစွန်ဝေတောင်းဟာမြန်မာနိုင်ငံကိုကြာသပတေးကနေဇနေနေ့အထိသွားရောက်ခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နေဆက်ဒေသလုံခြုံရေးအွန်လိုင်းလင်းလည်မှုတိုက်ဖျက်ရေးတို့ကိုဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဝန်ကြောင်ဟောင်ဟာလည်းပဲမြန်မာပြည်ထောင်ဝန်ကြီးဒုဗိုလ်ချုပ်ကြီးရာပြင်းနဲ့ဗီဒီယိုကတဆင့်ဆွေးနွေးခဲ့ပါတယ်။မြန်မာစစ်ကောင်စီရဲ့အဓိကမဟာမိတ်ဖြစ်ပြီးနေဆက်တစ်ချက်ကတရုတ်နယ်ပွားတိုင်းရင်းသားတပ်ဖွဲ့တချို့နဲ့လည်းအနိကဆက်နွယ်မှုရှိတဲ့တရုတ်အစိုးရဟာသူတို့နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့အွန်လိုင်းလင်းလည်မှုကိုပိတ်သိမ်းဖို့စစ်ကောင်စီဘက်ကပြက်ကက်ခွဲတဲ့အတွက်ခံပြင်းနေကြတာလည်းဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ရပောင်းများစွာပြင်းပြင်းထန်ထန်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်နယ်စပ်လောက်ကမျိုးကိုသိမ်းပိုက်နိုင်ပြီးစစ်ကောင်စီရဲ့ဒေသကွက်ကွက်ရေးစစ်ထနာချုပ်လက်နက်ချတယ်လို့တိုင်းရင်းသားတပ်ဖွဲ့တွေကဆိုပါတယ်။ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ထိုးစစ်ဟာ2021စစ်ကောင်စီအာဏာသိမ်းပြီးကျင်းပဆလို့စစ်ကောင်စီရင်ဆိုင်နေရတဲ့အကြီးမားဆုံးထိန်းချုပ်မှုတရားလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတာကို Writers သတင်းဌာနကပြုလုပ်ခဲ့ပေမဲ့စစ်ကောင်စီပြောခွင့်ရကတော့တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
။
ဒရင်ကိုဥကြောဇန်သာပြောပြပေးခဲ့တာပါ VOA American တန်ရဲ့တင်းငွေတင်းနေမနက်ဖက်အတန်းလွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်လက်နက်ကင်စန့်ကျင်တော်လှန်နေကြတဲ့အမျိုးသမီးတွေအထူးသဖြင့်တော့ရင်သွေးတွေရှိကြတဲ့မိခင်တွေရဲ့အခက်အခဲတွေကို Frontier မြန်မာအဖွဲ့ကဒုအတန်းအစီအစဉ်မှာတင်ပြပေးထားပါတယ်
ကိုကလေးကိုအချင်းနိုင်ဆုံးမနော်ကိုနဲ့တော့အလူဆုံးမှရှိစီချင်တာပေါ့ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်အမရှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်သားမရဘူးဒါပေမဲ့အကြည့်ကျုံးမရပေါ့အမိချင်းတယောက်အနေနဲ့
ဆေအနာတိန်နာကိုဆန့်ကျင်တဲ့နေရာမှာအမျိုးသမီးတွေဟာဆန္ဒထုတ်ဖော်တာနဲ့အကြမ်းမဖက်အာဏာပြည်ဆိုင်ရေးလှုပ်ရှားမှုတွေမှာဥဆောင်ပြီးအရေးပါတဲ့ကဏ္ဍတစ်ခုကနေပါဝင်ခဲ့ကြပါတယ်။လက်နက်ကင်ခုခံကာကွယ်ရေးမှာလည်းအမျိုးသမီးတွေအများကြီးပါဝင်နေပြီးအဲ့ဒီတဲကသားသည်မိခင်အမျိုးသမီးတွေရဲ့ပေးဆက်အနစ်နာခံရတာတွေကကြီးမားလှပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero နဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းတော့ကတင်ဆက်ချပါရစေ။ဆောင်းမအတွင်းလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင်။
ဆိုရင်လည်းကျွန်တော်တို့မှာအဲ့လိုခင်ရတယ်ဆိုတာတော့မရှိဘူးချက်နာခွေးထားတာမရှိဘူးမိန်းကလေးရောယောက်ျားလေးရောအကုန်လုံးကစပါတယ်လीနော်စပါဆိုတော့ဒါဆိုဒါပဲကိုတဲကိုဆောင်ကိုအိတ်သားချင်းကိုတူကိုပရုတ်ချင်းကိုတူမိန်းကလေးလည်းဒါပဲယောက်ျားလေးလည်းဒါပဲ
အသက်20ကျော်အရွယ်မက်ကေတီကပြောပြတာပါသူမက2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ပဲကိုယ့်အလုပ်ကိုယ်လုပ်နေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တော်ရဲကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်စစ်တင်နန်းကိုတခြားအမျိုးသမီး20နဲ့အတူတပတ်စင်နဲ့သူမတက်ခဲ့ပါတယ်တင်နန်းဆင်းပြီးတဲ့နောက်မက်ကေတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားတွေကိုတင်နန်းပေးနေပါတယ်တော်ရင်စခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတယောက်နဲ့အိမ်ထောင်ကျခဲ့ပြီးကိုဝင်ရှိလာခဲ့ပါတယ်ဒါဟာမင်္ဂလာတပားဖြစ်ပေမဲ့နောက်ဆက်တွဲပါလာမဲ့ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘလို့ကင်တွဲတင်ပါသလဲစစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြောထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလားကိုဝင်ဆောင်ချိန်နဲ့မိဖွားပိစာချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စီခဲ့တာပါဒါပေမဲ့ကလေးအတွက်ဈေးဝါနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်။မိဘွားချိန်မှာခင်မုန်းဖြစ်သူကအရှေ့တန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခင်မုန်းဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးရိစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရှင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ်။
ကလေးကိုဟောအဖြစ်နိုင်ဆုံးမနော်ကိုနဲ့တော့အလူဆုံးမှရှိစီစမှာပေါ့ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်သူ့ကိုထားခဲ့ကြတော့ခါကြတော့လေအခုကတအားငယ်သေးတယ်ကလေးကဆယ်လာမူချန်တို့ရတာမှန်ပေမဲ့သူ့လေးနှုတ်စားတဲ့အချိန်မှာဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်ဒီခံစားချက်ပေါ့နောက်တစ်ခုကကိုသွားနေတဲ့အချိန်မှာကိုသာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေကျွန်တော်တို့ကဒီကနေ့တမက်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဒါပြောလို့မရအောင်လေနော်မင်းရောမညာရောဖြစ်သွားနိုင်တယ်လေနော်အဲ့လိုဆိုတော့ကိုကလေးလေးကမိသားနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့အဥ္စာတွေကတော့မိခင်ပြောရဲ့အတန်မှုပေါ့လေနော
်အခုလိုတော်လန်ရေးတဲ့ကိုခြေစုံပြင့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကေတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်အဲ့ဒီထဲမှာစင်ငယ်မသားတဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ်သူမလက်နဲ့ကင်ဖို့ဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါတယ်
။အမရှောက်ခဲ့တဲ့လမ်းပေါ်တော့အမယနေ့ချိန်ဒီနောက်သားမရဘူး။ဒါပေမဲ့အကြည့်ကျုံးမရတာပေါ့။မိခင်တယောက်အနေနဲ့ခံစားရတယ်။အနာမအတူမရှိသေးနိုင်တဲ့အတွက်။အော်ငါကကလေးပေါ်မှာမိခင်ပြတာရဲ့လားပေါ့နော်။ကျွန်တော်ကတော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်၊စိတ်အားငြိမ်းရတဲ့အခါရှိတယ်
။30နောက်မှအရွယ်ဖြစ်တဲ့မအီဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မဆိုင်သူတယောက်ဖြစ်ပါတယ်။ဆန္ဒထုတ်ပွဲတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်။သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစာပိုင်းမှာတော့ပြည်သူ့ကာကွယ်တပ်ဖွဲ့တရင်မှုကလက်ခံမှုညှဉ်းဆန်ခဲ့ပါသေးတယ်
။ဒီလိုအမအနေထားကိုသူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်။ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ကသလားအရင်ချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်။အဲ့ဒီချောင်းကအောက်မှာရှိတာပေါ့နော်။အဲ့အောက်ကိုပဲညီသွားဆင်းချိုးပြီးပြန်တက်လာခဲ့ပါတဲ့။အဲ့ဒါဆိုရင်ကျသာပြီးခဲ့ပေးပါမယ်ပေါ့နော်ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောက်ကုန်းတက်ဝက်တောင်မရဘူးအမခိုင်ချပြီအာညဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရင်မောနေပေါ့နော်ဒါဆိုအဲ့မှာအမမြိတ်ကြီးကြပြီပေါ့နော်မရအောင်တောက်ကုန်းပြန်တက်မယ်ပေါ့နော်အဲတောက်ကုန်းမောပြန်တက်မယ်ဆိုပြကြမှာနာနာပြီးတရင်လည်းရပါတယ်
မဲဤဟာဆေအနာမသိငင်တဲ့ကအတွေ့အကြုံရှိတာရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်။ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက်ထောက်ပို့နဲ့ဆက်သွယ်ရေးတာဝန်ကိုသာယူနေရပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အထွေထွေတွင်ရမှုနန်းမမို့ကတော့အခြားလူဖွဲ့စည်းတွေရဲ့ကဏ္ဍတွေလိုပဲခုခံတော်လှန်ရေးမှာလည်းအမျိုးသမီးတွေရဲ့စွမ်းရည်ကိုအတိမတ်ပြုမခံရဘူးလို့ဆိုပါတယ်
တမတို့ကအမျိုးသမီးတွေကတကယ်ကိုအေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးမလို့ပဲရှိရှိအမျိုးသမီးတွေကပါဝင်ပြီးနေပေမဲ့လည်းကျမတို့ရဲ့ society ပုံတော့ကျမတို့ရဲ့လူမှုအတိုင်းဝိုင်းကတကယ်ကိုဖော်ဝါဒကြီးဆိုတဲ့လူမှုအတိုင်းဝိုင်းကြီးမှာအမျိုးသမီးတွေပါဝင်မှုကိုတိမမပြုတာလည်းအများကြီးရှိတယ်အမျိုးသမီးတွေကိုတကယ်ပံ့ပိုးပေးတဲ့အစီအစဉ်တွေတိတိကျကျမှရှိတာလည်းကျမတို့တွေ့ရတယ်အမျိုးသမီးတွေရဲ့ပါဝင်မှုကအရေးကြီးတဲ့ဒီကျမတန်းသူညီမမှုကအရေးကြီးတယ်ဆိုတဲ့ဟာကိုလည်းလက်မခံတဲ့ဟာတွေကအများကြီးဖြစ်တယ်ပေါ့နော်ဆိုတော့ပါဝင်နေတဲ့ဖက်မှာလည်းပါဝင်နေပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာနဲ့ဒီဦးဆောင်ဦးပြောတဲ့နေရာနေမှာကအမျိုးသမီးတွေတကယ်ကိုဒီလုံလုံလောလောနဲ့အတိတ်ပဲပြပြဝဝပါဝင်ဖို့ရောခက်ခဲတယ်အများကြီးရှိနေတည်တယ
်နောက်ဆုစန္နာလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးတဦးဖြစ်ပါတယ်သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါဗျ။
အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလေတချို့ကျမတို့ကို complaint လုပ်တာတွေရှိပါတယ်။ဥပမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာနော်ဟိုအများကြီးတူတာဝန်ပေးမခံရတာပေါ့နော်အမျိုးသားကြီးတူတာဝန်ပေးမခံရတာအဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်ကြလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်။မဲအီနဲ့မက်ကီတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူး။စိန်ခေါ်မှုတွေကြားကပဲမဲအီကတော့ဆုံးဖြတ်ချက်ပြပြတ်တသားချထားပြီးသားပါ။
အမားရဲ့ညလင်းချက်ကတော့အကျဉ်းကြီးအမားတို့ပြည်သူလက်ထဲကိုအနာပြန်ရောက်ကြည့်ရောက်ရမယ်။အဲဒီအမားရဲ့ခိုင်ချက်ကဒီတော်လိုင်းရေးမပြီးသေးဘူးအမဘယ်တော့မှအဆုံးပြီးမှလည်းမဟုတ်ဘူးဒီထောက်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစိတ်ခဏအောင်မှအမလုံးဝပြန်နေမှာမဟုတ်ဘူးနောက်ဆုံးမိခိုင်ချက်ကြီးအမဘယ်အရာဒီကိုပဲနောက်ဆက်ပြောမှာပါစမကိဒီခပင်းပဲတည်းရတည်းရအမဒီတော်လိုင်းရေးဒီကိုအမဆက်လို့လာမှမဟုတ်ဘူးပေါ့န
ော်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုယ်ပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမဲ့ဤဆိုရင်နှစ်နှစ်ကျော်အတွင်းမှာသူ့ရဲ့သားငယ်ကိုရှင်ပြုခါနီတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ်မကေဒီကိုကြည့်ပြန်တော့လဲသူ့ရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်။သူ့သမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူး။ငိမ့်ချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမှတ်နေဆဲပါ
။နောက်ဆုံးဖြစ်စင်လာပါလေလို့မြင်ရင်တို့တော်လိုက်ရဲမှအတူတူဆုံးခဲ့တဲ့ကျွန်တော်တို့လူငယ်နှစ်ယောက်ရဲ့သမီးလေးရဲ့အေးအေးချမ်းချမ်းလေးနဲ့ဟိုကလေးရောမင်းတားစုဘဝလေးပြန်ပြီးတော့ခွဲစင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မိသားစုနဲ့မိစင်တော့မိသားစုလေးတော်ရှိရှိနဲ့လူအခွင့်အရေးထိွားတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်ခြင်းနဲ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းတတ်မယ်လို့တို့အတန်ဖွဲ့သားတွေကပြောလင်ပါတယ်ဒီအစီအစဉ်ကိုသူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Fury American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရဖဲယမှုနဲ့ line to meter တို့အပြင်ကျမတို့ view in မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ family.viewinnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view in မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့ endlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။View American တဲ့ရရုပ်တန်တဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View ရဲ့တင်းငင်းနေနေမနေ့ပတ်တန်လွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့ Democracy နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတပတ်မှာတော့ဥဒုယာတီပြည့်ရင်းလာတာဟာလူအခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်ပါသလား2020သုံးခုနှစ်တုန်းကတရားရုံးတွေကဘယ်လိုရှုမြင်ခဲ့ကြပါသလဲဒ ီမေကွန်းတွေကိုဒီမိုကရေစီလူခွင့်နဲ့ခေတ်ပြန်ကမ္ဘာအစည်းအဝေးမှာဥတည်မောင်းတန်းကနှစ်ချုပ်ပြန်လည်သုံးသပ်တင်ပြထားပါတယ်
2023ခုနှစ်မှာအရှိန်ရလာခဲ့ပြီး2024မှာဆက်လက်အရှိန်ဟုန်ကောင်းလာမဲ့လူခွင့်ရေးလှုပ်ရှားမှုကတော့ဥရုယာတိနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာလူခွင့်ရေးဖြစ်နိုင်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးရုံးရဲ့အင်တာနက်စာမျက်နှာမှာအခုလိုရှင်းပြထားပါတယ်။ဥရုယာတိအပြောင်းလဲကြောင့်ကြိုမြင်သိနိုင်တဲ့သဲရောက်မှုစိုးတွေကိုကာကွယ်နိုင်ဖို့နိုင်ငံတော်အစိုးရတွေမှာလူခွင့်ရေးဆိုင်ရာတာဝန်ရှိပါတယ်။ဥရုယာတိအပြောင်းလဲတံခံရတဲ့လူတွေအထူးသဖြင့်ဘဝအနေထားမသာတဲ့အချိန်တွေကလူတွေအနေနဲ့ရည်တံကိုကုစားပေးနိုင်တဲ့အစီအစဉ်တွေရှိလာအောင်နိုင်ငံတော်အစိုးရတွေကလှုပ်ဆောင်ပေးပြီးဒီအစီအစဉ်တွေကိုသူတို့လက်လန်းမိနိုင်ကြရပါမယ်။လူကုန်သိက္ခာနဲ့အညီဘဝမှာနေထိုင်နိုင်အောင်စီစဉ်ပေးကြရပါမယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒီပြောဆိုခြင်းနဲ့အညီအစိုးရတွေကိုအကက်ဖြတ်ကြည့်ရှုပြီးပြက်ကွက်တဲ့အစိုးရတွေကိုလူငယ်တွေကတရားစွဲဆိုလိုက်ကြတာကတော့2023ခုနှစ်ရဲ့ထူးခြားမှုဖြစ်တယ်လို့2024နဲ့အနာဂတ်လူငယ်လှုပ်ရှားမှုရဲ့သင်္မာရည်စည်းဖြစ်လာနိုင်ပွဲရှိပါတယ်။ဒီလိုတာဝန်တွေကိုပြက်ကွက်တယ်လို့စွပ်စွဲပြီးဥရောပလူခွင့်ရေးတရားရုံးမှာဥရောပအစိုးရအဖွဲ့32ဖွဲ့ကိုပေါ်တူဂီလူငယ်6ဦးကတရားစွဲဆိုလိုက်ကြပါတယ်။သူတို့အသက်တွေက17နှစ်ကနေ24နှစ်ကြားထဲမှာပဲရှိကြသေးတာပါ2023ခုနှစ်စက်တဘာလ29ရက်နေ့တရားရုံးမှာဆွဲဆိုသူလူငယ်တယောက်ဖြစ်တဲ့အန်ဒရေးအိုလီဗေးရာကအခုလိုပြောပါတယ
် I don't think I have ever imagined to be in front of 32
people သူရဲ့32ဖွဲ့ရဲ့ရှေ့မှာရောက်နေပြီးသူတို့ကိုကျွန်တော်တရားဆွဲရလိမ့်မယ်လို့ဘယ်တော့မှကျွန်တော်စိတ်မကူးခဲ့ဘူးပါဘ
ူး
ခုတော့ဒါကကျွန်တော်လှုပ်ချင်တာမှုကျွန်တော်ပြောပါတယ
်
ကျွန်တော်လုံနိုင်တယ်လို့မသိခဲ့ပါဘူးလူတိုင်းကလည်းဒီလိုပါပဲသူတို့တစ်ခုခုလှုပ်ချင်ကြပါတယ
်
ဒါပေမဲ့သူတို့ဘယ်လိုလုံနိုင်တာကိုသူတို့မသိကြပါဘူ
း
အစိုးရ32ဖွဲ့ကိုတရားဆွဲတဲ့အခွင့်အလမ်းနဲ့ကျွန်တော်ဒီမှာရောက်နေပါပြီ
။
နည်းတဲ့ကိင္ကဏမဟုတ်ပါဘူး။32ပြည်ပါ
။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဥရောပအစိုးရတွေကလိုက်နာလှုပ်ဆောင်ကြရပါတယ်။မလိုက်နာရင်ဒဏ်ငွေအများကြီးချမှတ်ခံရမှာပါ။အခုလိုတရားဆွဲဆိုနိုင်ဖို့အတွက်လူငယ်တွေဟာအထောက်အထားတွေကိုရှာဖွေခဲ့ရပါတယ်။
It was 6 years of our wars gathering evidence that
အမေရိကကျွန်တော်တို့ရဲ့အနာဂတ်ကိုထိခိုက်နစ်နာအောင်လုပ်နေတဲ့အထောက်အထားတွေကိုစုဆောင်ရတာ6နှစ်အချိန်ပေးခဲ့ရပါတယ
်။
အတော်ကြီးကိုစ조사လုံဆောင်ရတာပါ။ဖြစ်နိုင်တဲ့နေရာတိုင်းမှာကျွန်တော်တို့ဒီသတင်းစကားကိုဖြန့်ဖို့စ조사ပါတယ်။6နှစ်ကြာပြီးတဲ့နောက်နောက်ဆုံးဒီကိုရောက်လာခဲ့တာပါပဲ
။ခုလိုဥပဒေလမ်းကြောင်းကိုလိုက်ဖို့2018ခုနှစ်မှာဒီလူငယ်တွေကစုဖြတ်ခဲ့ကြတာပါ။အရီတော့ကအန်ဒရီကအသက်15နှစ်ပဲရှိသေးတာပေါ့သူနဲ့သူ့မဆိုဖီယာတို့ဟာပေါ်တူဂီနိုင်ငံရဲ့မြို့တော်လစ်စဘွန်ရဲ့တောင်ဘက်ဘရာဒူဒေါတီကမ်းခြေမှာနေကြပါတယ်ဒီကမ်းခြေကသူတို့ဖင်ငယ်စဉ်ဘဝမှာမီတာ1000ရှည်ခဲ့ပေမဲ့သူတို့လက်ထက်ရောက်တော့မီတာ300မရှိတော့ပါဘူးတဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုသူတို့ကြတဲ့မအေးဖြစ်ရကအခုလိုလှုပ်ရှားခဲ့ကြတာဖြစ်ပါတယ်သူတို့တွေဟာဥရုယာတိနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာလူငယ်လှုပ်ရှားမှုရဲ့အစိတ်ပိုင်းတရားလည်းဖြစ်ကြပါတယ်။ရှင်တို့ကကျမတို့ရဲ့အနာဂတ်ကိုခိုးနေတာဆိုတဲ့စိုက်ပုတ်တွေကိုကိုင်ဆောင်ပြီးအမေရိကန်နိုင်ငံဝါရှင်တန် DC မှာ2019ခုနှစ်တုန်းကလည်းကျောင်းသားလူငယ်တွေကဆန္ဒပြခဲ့ကြမှုပါတယ်။အဲဒီတုန်းကအမေရိကန်ပြည်နယ်46ပြည်နယ်မှာတပြိုင်တည်းလိုဆန္ဒပြခဲ့ကြတာပါ။ဒီစနစ်ပြပွဲမှာလူငယ်တွေက17မိနစ်ကြာစိတ်ဆိတ်နေခဲ့ကြပါတယ်။ရာသီဥတုကိုထိတ်ချုပ်တိုင်းမှုကဘာကြီးအတွက်အချိန်17နှစ်ပဲရတော့တယ်ဆိုတော့ဝူလာသမကအစင်းခန်းစားရဲ့တတိပေးထားချက်ကိုလူကြီးတွေတတိထားမိအောင်အသံတိတ်လူငယ်တွေကတတိပေးလိုက်ကြတာပါ။ဒီလူငယ်တွေတဲကအမေရိကန်နိုင်ငံမွန်တာနာပြည်နယ်မှာရှိတဲ့လူငယ်16ယောက်ကလည်းမော်ဒန်နာသဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒပြဋ္ဌာန်းချက်ဟာမော်ဒန်နာပြည်နယ်ဖွဲ့စည်းပုံကပေးထားတဲ့သူတို့တွေရဲ့လူခွင့်ရေးကိုချိုးဖောက်ရာရောက်တယ်လို့တရားစွပ်ဆိုခဲ့ကြပါတယ်။ဆိုရင်လည်းတပ်တွေထုတ်လို့ရစီမံချက်တွေမှာဖန်လို့ရတဲ့ငွေထွက်ရှိမှုကိုမော်ဒန်နာအာဏာပိုင်တွေကစဉ်းစားဖို့ပြက်ကွက်ခဲ့တာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်လို့ Lewis and Clark County KDRG KD Siliga နှစ်ထောင်နှစ်ဆက်သုံးခုနဲ့ဩဂုတ်လ14ရက်နေ့မှာဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုရင်တန့်ရှင်းကျမ်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ရရှိရေးဆိုတဲ့မော်ဒနာပြည်နယ်ပြည်သူတွေရဲ့အခွင့်အရေးကိုမကဘွယ်နိုင်လို့ပါပဲလို့တရားရုံးဆုံးဖြတ်ချက်ကပြောပါတယ်။တရားစွဲဆိုသူလူငယ်တွေမှာတန့်ရှင်းကျမ်းမာရေးနဲ့ညီညွတ်တဲ့သဘာဝပတ်ဝန်းကျင်ဆက်ရှိပံ့ပိုးမှုစ ခွင့်ရေးမှာပါဝင်တယ်လို့တရားသူကြီးကဆုံးဖြတ်ချက်မှာရေးပါတယ်ခုလိုလူငယ်လှုပ်ရှားမှုဟာလူကြီးတွေပေါ်မှာလဲရိုက်ခတ်လာခဲ့ပါတယ် UK မှာရေနာထောက်လုပ်မှုရရေးလှုပ်ရှားမှုကို2023ခုနှစ်နိုဝင်ဘာ23ရက်နေ့မှာဆင်နွှဲကြတော့တချို့လှုပ်ရှားသူအသက်68နှစ်ရှိပြီဖြစ်တဲ့ Fiona Atkinson ကအခုလိုပြောပါတယ်
To leave this to them, I think, is an absolute betrayal of them.
ဒီဥရုယာဒီကိစ္စလူငယ်တွေလုံးဖို့အတွက်ထားခဲ့တာကတော့သူတို့ကိုလုံးဝတစ္ဆာဖောက်လိုက်တာလို့ကျွန်မထင်ပါတယ်။လူငယ်တွေအတွက်လုံခြုံစိတ်ချရတဲ့အနာဂတ်ကိုဖန်တီးနိုင်လောက်အောင်လုံလုံလောက်လောက်မလုပ်ခဲ့ကြတဲ့အတွက်ကျွန်မတို့မျိုးဆက်ကိုကျွန်မရှက်မိပါတယ်
။တချို့လူကြီးတွေကရှက်ရကောင်းမှမသိကြသေးပေမဲ့ရှက်တတ်ကြတဲ့လူကြီးတွေကတော့သူတို့တာဝန်ကိုသူတို့ယူဖို့ကြိုးစားလာကြပါတယ်ဒီထက်ကတယောက်ကတော့ရှဲရေနံကုမ္ပဏီကြီးမှဝန်ထမ်းလုပ်ခဲ့ပြီးအခုရေနံထုတ်လုပ်မှုရက်လှုပ်ရှားမှုရက်ပြောရေးဆိုခွင့်ရှိသူ Graham Bus ဖြစ်ပါတယ်သူကအခုလိုပြောပါတယ
် So what should I do? What would you do?
ကျွန်တော်ဘာလုပ်သင့်တယ်လဲခင်ဗျားဘာလုပ်မှာလဲလုံမရတော့မဲ့အချိန်ကိုတော့ရောက်လို့လာပါပြီဒါကြောင့်ကျွန်တော်အခုဒီမှာရောက်နေတာပါထောင်ထဲဝင်ဖို့ကျွန်တော်ပြင်ဆင်ထားတာဒါကြောင့်ပါပဲလူတွေနဲ့ရောနှောပြောဆိုလေးမရှိပေမဲ့အင်တာဗျူးတွေကျွန်တော်ပေးပါတယ်ဒီအကြောင်းကျွန်တော်တို့ပြောပြဖို့တကယ့်ကိုအရေးကြီးပါတယ်ရာသီဥတုပြက်လာတာကိုညှဉ်းညူတန်းခံမနေပဲတခုခုလှုပ်ရှားဖို့တကယ့်ကိုအရေးကြီးပါတယ
်ဒီလှုပ်ရှားမှုမှာပါဝင်လာခဲ့တဲ့ Jane Tuel ကလည်းအခုလိုပြောပါတယ
် I have another grandchild who's a year old and another grandchild who's 2 months old
ကျမမှာတနည်းအရွယ်မြေးတယောက်နှစ်လအရွယ်နောက်မြေးတယောက်ရှိပါတယ်မြေးတွေကိုကျမတို့စီခေါ်လာရင်ကျမပြောသင့်ပါတယ်ဒါပေမဲ့ကျမမပြောနိုင်ပါဘူးကျမခံစားနေရတာကမကောင်းပါဘူးဘာကြောင့်လဲဆိုတော့ဒီအချိန်မွေးလာခဲ့တဲ့သူတို့လေးတွေရဲ့အနာဂတ်ကိုကျမတွေးမိလို့ပါဘာကြောင့်လဲဆိုတော့ကျမတို့တိုက်ပွဲရှုံးနေတယ်လေအစိုးရနဲ့ရေနံကုမ္ပဏီကြီးတွေကနိုင်နေကြတယ်လေ
အရှိလေပိုင်းဒူဘိုင်းမှာနိုဝင်ဘာလ30ကနေဒီဇင်ဘာ13အထိကျင်းပခဲ့တဲ့28ကြိမ်မြောက်ဖူလာတမ်ကဥရုယာတီမီလာကမှာလူခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေနဲ့ရေနံကုမ္ပဏီကြီးတွေဟာအကျိတ်ကြီးရှိနေကြတယ်နောက်ဆုံးမှာတော့သဘောတူညီချက်ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဥရောပကွန်ရှင်ဥက္ကဋ္ဌအဆူလာဘွန်ဒါလီယန်ကအခုလိုဆိုပါတယ
် I think this is a global turning point
ဒီသဘောတူညီချက်ကကမ္ဘာအလှည့်အပြောင်းအမှတ်လို့ကျွန်မထင်ပါတယ်ပထမဆုံးချိန်အဖြစ်ကမ္ဘာကြီးကရုပ်ကျွင်းလောင်စာနဲ့လမ်းခွဲဖို့ကတိကဝတ်ပြုလိုက်တာကြောင့်ပါပထမဆုံးချိန်အဖြစ်ဥရုယာတီတန်အခမ်းအနားဆုံးတန်းပြီတွေကိုပံ့ပိုးနိုင်မဲ့ရန်ပုံငွေရှိလာပါပြီဒါဟာခေတ်တစ်ခေတ်စဖို့အလားအလာရှိနေတာပါရုပ်ကျွင်းလောင်စာလွန်ခေတ်ဖြစ်ပါတယ်အထိမ်းအမှတ်ပြုလိုက်ကြပါစို့ဥရောပဟာဒီခေတ်သစ်ရဲ့ထိတ်တန့်ရှိဆုံးမှာရှိနေပါတယ်အားလုံးအတွက်ရှင်သန်စိမ့်လန်းစွမ်းအင်မှာရင်းနှီးမြှုပ်နှံနေကြပါတယ်ဒါကသွားကြရမယ့်ခရီးလာရမယ့်ဖြစ်ပါတယ
်ဒါပေမဲ့အဲ့ဒီသဘောတူညီချက်မှာဂေပောက်တွေရှိတယ်လို့တက်ကြွလှုပ်ရှားသူတွေကတော့ငြင်းကြတာပါဒီဂေပောက်တွေကိုအစိုးရတွေကကောပိတ်နိုင်ကြမလားဆိုတာကအနာဂတ်အတွက်မေးခွန်းဖြစ်ပါတယ်ဥရုယာတီနဲ့သဘောပတ်ဝန်းကျင်ဟာအခြေခံကြတဲ့လူခွင့်ရေးဖြစ်လာတာကြောင့်သဘောတူညီချက်အတိုင်းကောင်းထဲမဖို့နိုင်ကြတဲ့အစိုးရတွေဟာတက်ကြွလှုပ်ရှားသူအထူးသဖြင့်လူငယ်တွေရဲ့တရားစွဲဆိုချက်တွေနဲ့အနာဂတ်တရားရုံးတွေမှာရင်းဆိုင်ကြရတော့မှာဖြစ်ပါတယ်။ဥရောပအစိုးရအဖွဲ့32ဖွဲ့ကိုတရားစွဲဆိုခဲ့တဲ့လူငယ်6ယောက်ထဲကတယောက်ဖြစ်ပြီးအန်ဒရီအော်လီဗေးရာရဲ့အမလည်းဖြစ်သူဆိုဖီယာအော်လီဗေးရာကအစိုးရမင်းတွေကိုအခုလိုပြောခဲ့ပါတယ်။
So I will say it's time to act.
We are on a change of view, look, Juma, Pio Juma. Shino ha, kawaii at them. Together, Shino ga lo chine suye. You set a set set adroi. Kawaii wo piang le na piang le jawa. Taka gong na lo ba, Shino lo jaya ba le me. Juma ro at them go na tama, Lisa jawa shen.
Asha ga lo e bi. Kwa da ji bi ma. Data saya lukun ye coba mukjizin ni narasi neja bimo. Ulu yadi terbawa bawa jenah lukun ye nengan ga lumer lusiamu ye. Asyik hawa. Nafas nasi ni naga ma. Lain lomji terlomu cima lali malas surau ro. Sangji caya ma ba. Cina cuma sama.
Betaja maye ya muri ne pihne. Abang leri miare kapaji ma. จมารุจ้าดลุเมียนดลุเพี้ยมลาเรอะคาอำมันเตียโกชาพุยจ้ายาวาเรตะเด็งโกตะไบนะซาเวจ้าเตียเรอะคาอะยอกอจีแม่ตวานายมาเรอะจะอะเจกาลาเรมาจมารุเยไอ้แม่จุยเปาะลิ้นจะจุยโปกาวเนี่ยมะเน่เพี้ยนรีโกจ้องจาบีลาเรกาตะเด็งลุละขึ้นมามูจีณีบาเรจมารุวิโอเองกา အန်ဒီရဲ့ကြားကတည်င်းတွေကိုတက်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA အမေရိကန်အတန်းကတည်င်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါရှင်။
မင်္ဂလာပါ ခင်ဗျာ VOA American အတန်းရဲ့ တင်းငွေနေနေမှာလည်းဖက် Radio Yodan Sinego Salaton in the Vare. Radio Gani, Pan Yu Nathota Sinlode, so you know, Lino Mita, Tonsen, Lisa Kune, Lina Mita, Tia, Kuze, Rugani, Pan Yu Nathota Sinemare. Celebido, Ashanangai, Lea Siba, the Remia, Ulu Yadine, Nagakaba, Sare, a person Ganadigo Zedai Timbia, Toma Pibare, Akura, Patamauzo Nine, Ashanangai, season with Tesapame, Nasana said the Mune, Asha Daima, see a sing with it, Tanigabare. အပြင်းထန်ဆုံးကတော့အစ္စရေးဟာမတ်စစ်ပွဲဖြစ်ပြီးတရုတ်တိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေလည်းလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်မြန်မာနိုင်ငံကလည်းတစင်တစ်ဆက်ကုန်စစ်စီရင်တဲ့ထိတ်တန့်တဲ့တွင်ဖြစ်ခဲ့ပါတယ်2021ခုနှစ်အတွင်းကစီးရီးတင်းမာမှုတွေဟာလည်း2020ခုနှစ်ထဲဒီဆက်လက်ရောက်ရှိသွားနိုင်ပါတယ်ဒီအကြောင်းအရာတွေကိုကျွန်တော်ကပဲစူးစီးတင်ပြပေးထားပါတယ်
နောက်ထပ်23ခုနှစ်ဟာအာရှဒေသအတွင်းစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။အနောက်အာရှမှာအစ္စရေးကိုအော်တိုဘာလ9ရက်နေ့ကဟာမတ်စ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးအစ္စရေးဟာမတ်စ်စစ်ပွဲစတင်ခဲ့ပါတယ်။ဟာမတ်စ်တိုက်ခိုက်မှုကြောင့်အစ္စရေးနဲ့အခြားနိုင်ငံသားတွေအပါအဝင်လူထောင်နေရာလောက်သေဆုံးခဲ့ပြီးလူနေရာကျော်ပြန်ပြေးဆွဲခံခဲ့ရပါတယ်။ ဣသရေလ်ကဟာမတ်စ်ကိုလက်တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ဂါဇာဒေသမှာကလေးနဲ့အမျိုးသမီးတွေအပါအဝင်လူပေါင်း2000ထောင်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဟာမတ်စ်ဖက်ကနေအီရန်ထောက်ပံ့ထားတဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတွေကဣသရေလ်ကိုတိုက်ခိုက်ခဲ့တဲ့အတွက်လေဘနွန်နဲ့ဣသရေလ်အပြန်အလှန်ပစ်ခတ်ကြပါတယ်။ ဒါအပြင်ယေမန်အခြေစိုက်အီရန်ထောက်ပံ့ပေးထားတဲ့ဟူတီသဘုံတွေကလည်းဟာမတ်စ်ဘက်ကနေအစ္စရေးကိုဝင်ရောက်တိုက်ခိုက်သလိုပင်လယ်နီအတွင်းဖြတ်သန်းသွားတဲ့အစ္စရေးနဲ့အနောက်တိုင်းသင်္ဘောတွေကိုလည်းတိုက်ခိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကအစ္စရေးကိုဆစ်လက်နဲ့ပစ်စည်းတွေထောက်ပံ့ခဲ့သလိုပင်လယ်နီအတွင်းစစ်သင်္ဘောတွေဆစ်လုပ်ပြီးအစ္စရေးဘက်ကနေကူညီပါတယ်။ ဣသရေလ်ကလည်းစီးရီးယားမှာရှိတဲ့အီရန်တပ်တွေကိုလေကြောင်းကနေတိုက်ခိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဣသရေလ်ဟာမတ်စ်စစ်ပွဲဟာစစ်ပောင်ကျယ်လာတယ်လို့ဆိုနိုင်ပါတယ်။အရှေ့အာရှအတွင်းမှာတော့တရုတ်ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေကြောင်းတင်းမာမှုတွေဖြစ်ခဲ့ပါတယ်။2023ခုနှစ်ဧပြီလတည်းမှာထိုင်ဝမ်သမ္မတဆိုင်ဝမ်အမေရိကန်ပြည်ထောင်စုကိုတွားရောက်တာကိုကန့်ကွက်တဲ
ဒါအပြင်ထိုင်ဝမ်ရွေးကောက်ပွဲနီးလာချိန်ဒီဇင်ဘာလထဲမှာလည်းတရုတ်စစ်သင်းဘောတွေနဲ့တိုက်တည်ရင်နေထိုင်ဝမ်အနေလှုပ်ရှားလာပြန်ပါတယ်အမေရိကန်ကလည်းထိုင်ဝမ်ကိုလက်နက်ရောင်းချပေးပါတယ်လက်ရှိအာဏာရထိုင်ဝမ်ဒီမိုကရက်ပါတီ DPP ပါတီဟာတီးခြားလွတ်လပ်မှုကိုလိုလားပြီး January လာတဲ့ရွေးကောက်ပွဲမှာလည်းပါဝင်ရှင်ပြိုင်အောင်မှာဖြစ်ပါတယ်အမေရိကန်နဲ့နီးစပ်တဲ့ DPP ပါတီရဲ့ရည်ရည်ချက်ကိုတရုတ်ကတော့သတိပေးပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘိုမိုးကြီးဝူချင်းကဒီဇင်ဘာလထဲမှာအခုလိုပြောဆိုခဲ့ပါတယ
်မင်းချင်တာတောင်းချူယီမေမိုးတူ正在把台湾变成
တိုးတက်သော Democratic Party အနေနဲ့ထိုင်ဝမ်လွတ်လပ်ရေးအတွက်အမေရိကန်ရဲ့အကူအညီကိုတောင်းခံနေတာဟာထိုင်ဝမ်ကိုအလွန်အန္တရာယ်ကြီးတဲ့ရန်အိုးတစ်ခုလိုပြောင်းလဲပြစ်နေတာနဲ့တူနေပါတယ
်တရုတ်ကတော့ထိုင်ဝမ်ကိုတူပိုင်လို့ပြောထားပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်ထိုင်ဝမ်အာဏာရ DPP ပါတီကတော့ငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းမယ်လို့ပြောပါတယ်အမေရိကန်ကလည်းထိုင်ဝမ်ရဲ့ဒီမိုကရေစီကိုကာကွယ်မယ်လို့ပြောဆိုထားပါတယ်ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲမှာတော့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ထိတိုက်တိုးမှုတွေမြင့်တက်လာပါတယ်။ဒီနှစ်ကုန်ပိုင်းမှာနှစ်ဖက်သင်းမောတွေထိတွေ့မှုဖြစ်ခဲ့ပြီးတရုတ်ကမ်းခြေစောင်းတပ်ကရေပိုက်နဲ့တိုက်ခိုက်တဲ့အခြေဖြစ်ခဲ့ပါတယ်။အမေရိကန်ကတော့နှစ်နိုင်ငံစာချုပ်အရဖိလစ်ပိုင်ဘက်ကကာကွယ်သွားမယ်လို့ပြောဆိုထားပြီးဖိလစ်ပိုင်နဲ့ပူးတွဲစီရင်လင်းကျင့်မှုတွေပြုလုပ်ခဲ့ပါတယ်။အခုလိုအချိန်မှာပဲတိုက်ချင်းပြစ်အပါအဝင်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပြီးစီးရေးချင်းချောက်မှုတွေလုပ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာရုရှားကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတပူတင်ကလည်းမြောက်ကိုရီးယားကိုနည်းပညာအရအကူအညီပေးဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားဟာထောက်လန်းရေးဂျူရူတွတ်တင်နိုင်ခဲ့တယ်လို့ရန်စလာရင်နျူကလ িয়ার လက်နက်သုံးမယ်လို့ချိန်ကြောက်ထားပါတယ်။အခုလိုအခြေအနေတွေမှာအမေရိကန်နဲ့တောင်ကိုရီးယားစီးရီးပူးတွဲလက်ကျင့်သလိုအမေရိကန်ကနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ရေငုပ်သင်္ဘောနဲ့ B-52 နဲ့ဘုံကျဲလေယာဉ်တွေအပါအဝင်ဗျူဟာမြောက်ရန်တရားတွေကိုတောင်ကိုရီးယားကိုပို့ဆောင်ခဲ့ပါတယ်။အခုလိုအာရှဒေသအတွင်းစီးရီးတင်းမာမှုတွေရှိနေတဲ့အတွက်ဂျပန်နိုင်ငံဟာလည်းကာကွယ်ရေးအသုံးစရိတ် 16.5 ဂန်နှုန်းတိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးသတ်မှတ်ခါစီအန်အာတိုးချက်ဖို့လှုံ့ဆော်လာပါတယ်ဂျပန်အနေတရုတ်ထောက်လန်းရေးလေရင်တွေပြန်တန်းခဲ့သလိုတရုတ်ရုရှားစီးရေးပူးတွဲလေ့ကျင့်တာတွေလုပ်ခဲ့ပါတယ်ဂျပန်ကလည်းတောင်ကိုရီးယားတို့အမေရိကန်တို့နဲ့ပူးတွဲပြီးစီးရေးလေ့ကျင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအာရှတိုက်ရဲ့အဓိကအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေဒီနေ့အတွင်းအမေရိကန်ပြည်ထောင်စုကိုအသီးသီးတွားရောက်ခဲ့ကြပါတယ
် Any concern about anything between our nations or happening in our region?
တရုတ်နဲ့အမေရိကန်အကြားဆက်သွယ်ရေးလမ်းကြောင်းတွေပြန်ဖွင့်ဖို့သဘောတူညီခဲ့သလိုအရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတဘိုင်ဒန်ကသမ္မတရှီကျင်းပင်နဲ့တွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံခဲ့သလိုအာကာသနည်းပညာအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။အခုလိုအချိန်မှာပဲစစ်တပ်ကအာဏာသိမ်းပြီးတိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအော်တိုဘာလ28ရက်နေ့က TNLA AA နဲ့MNDAA ညီနောင်၃ဘွဲ့ကနေ10-29ထိုးစစ်တရက်ကိုရုတ်တရက်စတင်လိုက်တဲ့အတွက်ထိတ်တန့်သတင်းတစ်ခုဖြစ်ခဲ့ပါတယ်။မြို့ပေါင်းဒဒါဇင်လောက်ကိုသိမ်းယူခဲ့ပါတယ်။တက်ဆိုင်ရနေမြေအလိုက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့အဓိကထားနေမြေတွေသိမ်းပိုက်တယ်လို့ယူဆနိုင်ပါတယ်။ဒါပေမဲ့လည်းစစ်တပ်အုပ်စိုးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတစ်ခုလုံးအတွက်ထူးခြားတဲ့တိုးတက်မှုဖြစ်ခဲ့ပါတယ်။စစ်တပ်အတွက်လည်း1962ခုနှစ်နောက်ပိုင်းအကြီးမားဆုံးအရေးနိမ့်မှုတစ်ရပ်ဖြစ်ပါတယ်။အခုအာရှဒေသအတွင်းစီးရီးတင်းမာမှုတွေဟာလာမယ့်2024ခုနှစ်အတွင်းကိုလည်းဆက်လက်ဝင်ရောက်သွားအောင်မှာဖြစ်ပါတယ်။လာမယ့်2024ခုနှစ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ပုံမိုတွန်းအားပေးလှုံ့ဆော်ရအောင်မှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဆက်လက်ပြီးတော့လေယာစီးပွားသတင်းများနဲ့ဥရုဂျာစီနဲ့အနာဂတ်ကဘာအစီအစဉ်တွေပတိုင်းမြန်မာသတင်းဆောင်မတပုတ်ကိုဦးစွာတင်ပြလိုပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်တက္ကသိုလ်ကလေလာတီထွင်ဖန်တီးသူတွေဟာပညာရေးဖျော်ဖြေရေးနဲ့လူမှုအတိုင်းအဝိုင်းအတွက်အကျိုးသက်ရောက်မှုတစုံတရာရှိစေဖို့အတွက်လူသားတွေရဲ့လှုပ်ရှားမှုတွေကိုအစိမ့်ပုံရိပ်ဖမ်းကင်မရာတွေအသုံးပြုပြီး 3D ရုပ်လုံးကြောင့်ပုံရိပ်တွေကိုဖန်တီးနေကြပါတယ်ဒီနည်းပညာဟာလူတွေရဲ့လေလာသင်ယူပုံတွေနဲ့ဖျော်ဖြေရေးလုပ်ငန်းတွေမှာအပြောင်းအလဲဖြစ်လာစေနိုင်တဲ့အကြောင်း VOA သတင်းတောက် Julie Topသတင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထေကပြောပြပေးမှာပ
ါ။ဒါတော့တရုတ်ပညာရှင်အီရီနာမိုရာရှန်နူပြိတ္တမပါတကူရဲတိခတ်နေတာပါ။သ
3D ရုပ်လုံးကျပုံရိပ်တွေကိုဖတ်တီးနိုင်တဲ့အစင်းမြင့်ဟိုလိုကင်မရာတွေရာနဲ့ချီတက်ဆင်ထားတဲ့ Maryland တက္ကသိုလ်တွေကစတူဒီယိုကန်တစ်ခုထဲမှာပါဒီခန်းလေးက 3D ကင်မရာတွေနဲ့သူ့ရဲ့လှုပ်ရှားမှုတွေကိုအသေးစိတ်ဖမ်းယူပြီးပုံရိပ်ရောင်တစ်ခုဖန်တီးနေကြတာပါဒီလိုဖန်တီးထားတဲ့ပုံရိပ်ရောင်ကိုအပြင်ပတ်ဝန်းကျင်နေရာတစ်ခုမှာပြန်ပေါက်ဆက်ပြီးပုံရိပ်ရောင်ဤပညာတုံမျက်မှန်နဲ့ကြည့်မယ်ဆိုရင်တကယ်လူအစ်စ်တယောက်ဖျော်ဖြေနေတယ်လို့ခံစားရမှာပါဒီပုံလေးမှာဆိုရင်တော့တရုတ်ပညာရှင်တက္ကသိုလ်လက်ထောက်ဘာမခတူလေးဖြစ်တဲ့မိုရာရှန်နူးကိုရူမေးနီးယားနိုင်ငံကနာမည်ကြီးကဆက်ယုံကြီးထဲမှာဖျော်ဖြေနေတယ်လို့တွေ့နိုင်ပါတယ
် My wish was for me or for my hologram I should say to be put on the stage of the Romanian Athenaeum
ရူမေးနီးယားအသင်းရံကဆက်ယုံကြီးရဲ့ဆင်မြင့်ပေါ်မှာကိုရင်ဖျော်ဖြေနေတယ်လို့ပုံရိပ်ရောင်တစ်ခုဖန်နှင်းချင်တဲ့ဆန္ဒရှိခဲ့ပါတယ်ဒီအတွက်ကဆက်ယုံကိုရိုက်ကိုဖို့အဖွဲ့တစ်ဖွဲ့လည်းငားရပါတယ်ဒါမှတယောက်ယောက်ကဒီရိုမေးနီးယားတယောသံကိုနားဆင်ကြည့်ရတဲ့အခါအသေနီယမ်စင်မြတ်ထက်မှာဖျော်ဖြေနေတယ်လို့မျိုးတွေ့မြင်ရမှာပ
ါဒီနည်းပညာဖန်တီးမှုနဲ့ပတ်သက်လို့မေရီလန်းတက္ကသိုလ်ရဲ့ကွန်ပျူတာသင်္ချာနဲ့သဘာဝသိပ္ပံဆိုင်ရာဌာနမှအမီတာဗက်ရှနီကလည်းအခုလိုပြောပါဗျ
We believe that virtual and augmented reality experiences which are
ရှင်လုံးကျောင်းပုံရိပ်တွေနဲ့ပုံရိပ်ရောင်ဖန်တီးမှုတွေကသဘောအတည်းကိုနှိမ့်ယွက်ဝင်ရောက်နေပြီဖြစ်တယ်လို့အရင်ကကီးဘုတ်တစ်ခု mouse တစ်ခုနဲ့ computer desktop သုံးပြီးတော့ဖန်တီးခဲ့တာတွေတက်ပိုပြီးမှန်ကန်တိကျတဲ့နည်းနဲ့ကဘာကြီးကိုပြန်လည်ဖန်တီးရမှာအထောက်အကူဖြစ်စီတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ
်လှုပ်ရှားမှုတွေကိုတွေ့မြင်ခံစားနိုင်တဲ့အစ်စ်မြေရုပ်လုံးကျောင်းပုံရိပ်ရောင်ဖန်တီးမှုဤပညာကတိကျတာနဲ့ပညာရေးမှာသာမကအခြားသောကဏ္ဍတွေမှာလည်းအသုံးပြုနိုင်ပါတယ်ခွဲစိတ်ကုသမှုအပါအဝင်ရှုပ်ထွေးတဲ့ကျန်းမာရေးကုထုံးတွေမှာကျန်းမာရေးဝန်ထမ်းတွေကိုအဝေးသင့်ပို့ချမှုတွေလုပ်နိုင်တဲ့အထူးသူတို့ရဲ့ဤပညာဖန်တီးမှုတွေကိုတိုးချဲ့သွားနိုင်မှု Maryland တက္ကသိုလ် Hologram အဖွဲ့ကကြိုးပမ်းနေကြတာဖြစ်ပါတယ်ရှင
်မက်ကင်ဖြူတွေးတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာဆီယာနာတိမ်မှုနောက်ပိုင်းပြည်တွင်းမွေးမြူရေးလုပ်ငန်းတွေရေရှိရပ်တည်နိုင်ရေးအတွက်ချင်းငွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်ကုန်လာကြောင်းမြန်မာမွေးမြူရေးလုပ်ငန်းကအဆိုးဝါးဆုံးကျဆင်းလာနေပါတယ်။ဒါ့အပြင်လေယာထွက်ကုန်ဈေးနှုန်းတွေကိုလည်းစူးစီးပြီး Pharma Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင့်ကြပါစေရှင်။ဒီတစ်ပတ်တွင်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချင်းွေအတွက်ပုံစံခွန်မူရင်းကိုအမားကန်အဖြစ်အပေါင်ထားရမယ်ဆိုတာကြောင့်တောင်သူတွေအခက်ကြုံနေရတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။အခုနှစ်နွေစပားဆိုင်ရာသီမှာလေဆယ်ဧကအထက်ပိုင်ဆိုင်တဲ့တောင်သူတွေကိုချင်းငွေထုတ်ချေးပေးရမှာလေယာမြေပိုင်ဆိုင်ခွင့်လက်မှတ်ပုံစံခွန်မူရင်းကိုအမကန်အဖြစ်အပေါင်းနှံထားရမယ်လို့မြန်မာနိုင်ငံစံစပားအသင်းချုပ် MRF ကထုတ်ပြန်ထားတာဖြစ်ပါတယ်။စပားဆိုင်ပြိုးတဲ့တောင်သူအများစုဟာမြန်မာစိုက်ပျိုးရေးဘဏ်ကနေနှစ်စဉ်ချင်းငွေရယူနိုင်ဖို့အတွက်ပုံစံခွန်မူရင်းကိုမြန်မာလေယာဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဘဏ်ကိုပေးထားရတာဖြစ်လို့များသောအားဖြင့်တောင်သူတွေထံမှပုံစံခွန်မိထုသာလက်ဝဲရှိကြတယ်လို့ဆိုပါရယ်မြမစိုက်ပျိုးရေးဘဏ်ကနေနှစ်စဉ်တောင်သူတွေကိုလက်တရေကကျပ်သသိန်းခွင်းနှုန်းထုတ်ချပေးပါရယ်အမှန်တကယ်လက်တရေကရဲ့စိုက်ပျိုးစရိတ်ကအနည်းဆုံး6သိန်းဝန်းကျင်ထိကုန်ကြတာကြောင့်လက်စရိတ်ကအထက်ပိုင်ဆိုင်တဲ့လက်သမားကြီးတွေအနေနဲ့လိုအပ်တဲ့စိုက်ပျိုးစရိတ်ရရှိမှုကနေစဘာအထွက်နှုန်းပိုတိုးလာပြီးပြည်ပစံတင်ပို့မှုမြင့်တက်လာစေဖို့ရည်ရွယ်တယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောဆိုထားပါရယ်တောင်သူတွေအနေနဲ့ချင်းငွေချောက်ထားတဲ့အခါမှာပုံစံခွန်မူရင်းကိုအမကန်အဖြစ်တင်ပြလျှောက်ထားဖို့လိုပြီးချင်းငွေပြန်ဆက်ရမယ့်ကာလကိုစဘာသီးနှံတရားသီစာဖြစ်တဲ့လေးလကနေ၅လအထိသတ်မှတ်ထားပြီးအတိုးနှုံးကိုတော့တစ်နှစ်၁၀ရာခိုင်နှုန်းသတ်မှတ်ထားပါတယ်ချင်းငွေကိုတော့နေပြည်တော်အပါအဝင်အေရဝတီတိုင်းပဲခူးတိုင်းရန်ကုန်တိုင်းကတောင်သူတသိန်းလောက်ကိုတရေက၄သိန်းနှုန်းနဲ့ကနာဦးထုတ်ချေးပေးမှဖြစ်ပြီးလက်တလုံးမှာတော့ຫນွေစွားစိုက်ပျိုးစရိတ်ချင်းငွေ၆ထားလာတဲ့တောင်သူဥယေ9000ကျော်လောက်အထိလက်ခံရရှိထားတယ်လို့မြန်မာနိုင်ငံစံတော်အသင်းချုပ်ကပြောဆိုထားပါတယ်
။ပြင်ပဈေးကွင်းရှိလို့မြောက်ဒီဈေးကအယောင်းွက်အင်းနေပါတယ်။ အခုကာလဟာမြို့တီတွေစပေါ်ခြင်းဖြစ်ပေမဲ့တိုက်ပွဲတွေကြောင့်တွားလာရခက်ခဲပြီးပြင်ပတင်ပုံလုံနိုင်တာကြောင့်ရောင်းဝယ်အီးနေတာဖြစ်တယ်လို့တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မြို့ဒီစိန်မြို့ဒီအမဲနဲ့မြို့ဒီချောက်တို့ကိုတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတင်ပို့နေကြတာဖြစ်ပြီးလက်ရှိမှာတော့တိုက်ပွဲတွေကြောင့်အဲ့ဒီနဲ့ဆက်စခန်းတွေအလုံးရင့်နာထားရတာဖြစ်ပါတယ်ဈေးကွက်တွေမှာတော့မြို့ဒီစိန်တပိတ်တာကိုတော်စီ1300ကနေ3000ကျားမှသာပေါက်ဈေးရှိနေပြီးနေရာဒေတာလိုက်တရုတ်ပို့ဆောင်ရေးဈေးတွေမြင့်တနေရကြောင့်လက်ရှိပေါက်ဈေးကတွက်ချင်မကိုက်ဘူးလို့ယောက်တီတိုင်းဒေတာကြီးကမြုပ်ဒီဆိုင်ကုံတယ်ဦးကပြောပါတယ
်အာနာသိမ့်ပြီးနောက်ပိုင်းမြမမွေးမြူရေးလုပ်ငန်းကအဆိုးအဝါဆုံးကြာဆင်းလာနေပါတယ်စစ်တကအာနာသိမ့်ပြီးနောက်ပိုင်းမှာပြည်တွင်းမွေးမြူရေးလုပ်ငန်းတွေရေရှည်ရပ်တည်နိုင်ရေးအတွက်ချင်းငွေထုတ်ပေးတာအပါအဝင်ကူညီအားပေးထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်ကုန်တာကြောင့်မွေးမြူရေးလုပ်ငန်းကိုစွန့်ခွာလာသူမြင့်တက်လာနေတယ်လို့အဲ့ဒီလုပ်ငန်းအတိုင်းအဝန်ကပြောပါတယ်စစ်ကောင်စီကမွေးမြူရေးကဏ္ဍကိုချဲ့ထွင်လောက်ကင်လို့တဲ့မျိုးဆက်သစ်လူငယ်တွေပေါ်ပေါက်လာထောက်ပံ့မှုပိုင်အားနည်းတဲ့အပြင်စီကံတင်းကျပ်မှုတွေကြောင့်မွေးမြူရေးလောက်ကင်လို့သူရော့ကျလာတာဖြစ်တယ်လို့သုံးသပ်ကြပါတယ
်ဆောင်းဘုံကြီးမှာမျိုးဆက်သစ်ကသရိုလူအားနည်းလာတယ်လားဒီမှာချဲ့ဖြစ်ပေါ်တယ်ဆိုတာနည်းနည်းရှားတယ်ကျွန်တော်တို့လူငယ်လေးငါးဆောင်းနေကနေမှာစားလို့ပြည့်တဲ့လူတွေရှိတယ်အခုနှစ်ပိုင်းလုံးထဲမှာဒီဇိုင်းမမှန်နဲ့လုံးဝလူတွေအကျန်းနေသွားတယ်ဆိုတာအပြစ်လုံးမဲ့လူကနည်းလာတယ်အဲမျိုးဆက်သစ်ပြဿနာလည်းရှိတယ်ဆိုတာဒီကတော့ကျွန်တော်တို့ဒီနည်းပညာတို့အဲ့ဒါကျွန်တော်တို့စကြမီတို့နောက်တစ်ခုကကျွန်တော်မှမွေးမြူရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မှမြည်ရှိတယ်ဆိုတော့လေယာဉ်မြန်နေပြီးတော့မွေးမြူရေးကိုဒါအစိုးရအပေါ်ပိုင်းကတော့အဲ့ဒါသွန်ပြုပေးမယ်ကြောင်းပေးမယ်ပြောတယ်ဒါတကယ်လည်းမြင်းမြန်အနေထားမှာဆိုအရန်ကြံ့ကြတယ
်လက်တော်ပြည်တွင်းမှာအသားစိတ်ကတင်ငိမ်ခိုင်မာမှုမရှိတာဒေတာတစ်ခုကနေတခြားဒေတာကိုတရိတ်ဆန်ရှင်တည်ယူခွင့်မရတာမွေးမြူရေးအစာစရိတ်တွေမြင့်တက်ပြီးအသားစင်းနှုန်းကျဆင်းတာတွေကလည်းမွေးမြူရေးလုပ်ငန်းလောက်ကင်သူရော့ကျလာရတဲ့အကြောင်းရင်းတွေတည်းပါဝင်တယ်လို့သုံးသပ်ကြပါတယ
်မွေးမြူရေးချင်းမသိတာလေးဒီပတ်မှာမှကျွန်တော်တို့ဒီစာမီးအနေနဲ့အဲ့ဒါပါနဲ့လုံပြီးတယ်ဆိုပဲမှာအဲ့နောက်ပိုင်းမှာကျတော့အဲနည်းနည်းလေးဟိုဆိုင်ငံ့ထားတဲ့တဘောလေးဖြစ်လာတယ်အဲ့တော့ကျွန်တော်မွေးမြူရပြီးရင်ပြီးတော့မွေးလို့ပဲမဲ့ဦးလာတို့လို့ဘလို့ဒီအဓိကဈေးကွက်ကဗျာအမှတကောင်မွေးတဲ့လူတူရှိရမယ်ဆယ်ကောင်မွေးတဲ့လူလည်းအတူရှိရမယ်မို့လို့အဲ့ဒီဘုတ်ကိုတိကျမဖို့စားမဖို့ဆောင်နိုင်တဲ့ပြဿနာပဲ
ပြည်တွင်းမှာမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကသာအချုံးနဲ့ရင်ဆိုင်ရပြီးလုပ်ငန်းရနာရတာတွေရှိလာပေမဲ့မွေးမြူရေးအစာကုမ္ပဏီတွေတားသက်လိုင်စင်ရလုပ်ငန်းဆောင်ရွက်သူတွေနဲ့လက်လီရောင်းချသူတွေကတော့တွက်ရှိကြိုက်ကြတယ်လို့ဆိုပါတယ်။အာနာသိမ့်ပြီးနောက်ပိုင်းပြည်တွင်းမှာကြက်ဝက်ဘဲစိတ်နိုစားနွားမွေးမြူရေးလောက်ကင်တဲ့သူထောက်ဝက်ကျော်လောက်ထိရော့ကျသွားနိုင်တယ်လို့မွေးမြူရေးလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းထားပါတယ်။
အခုဆက်ပြီးဒီဇင်ဘာလ29ရက်ကနေဇန်နဝါရီ3ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြည်နယ်စီနိုတွေကိုပြောပြပေးချင်ပါတယ်။ဇန်နဝါရီပထမပတ်မှာတော့အိန္ဒိယပို့ကုန်ပေတွေဖြစ်တဲ့မက်ပေနဲ့ပေစင်ကုန်ဈေးကအနည်းငယ်ပြင်ကျဆင်းသွားပြီးတရုတ်ဘက်ကသွားတဲ့နန်းနဲ့မြေပဲဈေးတွေကတော့တည်ရိပ်ပြနေပါတယ်။အိန္ဒိယဆိုရကမက်ပေနေပစင်ငရူကိုအကက်တက်မရှိအခွန်လို့တင်တွင်ခွေနေနဲ့2025မတ်လကုန်ထိတနည်းတက်တန်ထပ်တိုးလိုက်တဲ့အပြင်လာမယ့်2024နှစ်စံပိုင်းမှာလည်းမြမမက်ပေကိုတန်ချိန်တန်းထီဝယ်ယူတင်တွင်တော်မယ်လို့ကြေညာထားပါတယ်မြမနိုင်ငံရဲ့မက်ပေဒီကဝယ်လဲဖြစ်တဲ့အိန္ဒိယရဲ့ဈေးကွက်လိုအချင်းမြင့်တနေပြီမဲ့ပြင်တွင်မက်ပေဈေးကအကျဘဲကိုပဲပြင်သွားနေတာဖြစ်ပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းစင်းတို့ရဇန်နဝါရီ3ရက်နေ့မှာမက်ပေ FAQ သတင်းကို 29,800 တိပြင်ကျဆင်ခဲ့ပြီးအဲ့ဒီအရင်ဘက်ကသတင်းကို 7,300 ထက်ထိရှိခဲ့ပါတယ်။တပတ်တွင်သတင်းကို 23,000 ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ်။ပြည်နယ်ကုန်စည်တိုင်းစီကွက်မှာပေးစင်းလို့ရတဲ့အာဆီမျိုးစားသတင်းကိုပြီးခဲ့တဲ့ဘက်က 33,500 ခန့်တိစံချိန်တဲ့အမြင့်စီရှိခဲ့ရတာကနေဇန်နဝါရီလပထမပတ်မှာတော့တတင်ကို 32,500 ကျပ်ထိပြင်ကျဆင်းသွားပါတယ်။တပတ်တွင်တတင်ကို 9,500 ကျပ်လောက်ကျဆင်းသွားတာကိုတွေ့ရပါတယ
်။အခုတပတ်မန္တလေးနှမ်းရောင်စုံဈေးကွက်မှာနှမ်းညိုနှမ်းနီနှမ်းဝါအစ်စ်နဲ့စောင်းနှမ်းတို့ဈေးတရိပ်ပြနေပြီမဲ့နှမ်းနဲ့စမုံနဲ့နှမ်းဖြူရိုးရိုးတို့ကတော့အယောင်းဝယ်အေးပြီးဈေးပြန်ကျဆင်းနေပါတယ်။မန္တလေးဈေးကွက်မှာ ဇန်နဝါရီ3ရက်နေ့ကနှစ်နှစ်စမုံ45ပိတ်သားဝင်တအိတ်ကိုငွေကျပ်3,100ကနေ3,500ကျပ်ထိပေါက်ဈေးရှိပြီးဂျပန်တွင်တအိတ်ကို9,000ကျပ်နှမ်းပြူရိုးရိုးက3,200ကနေ3,500ကျပ်အတွင်ပေါက်ဈေးရှိပြီးတအိတ်ကို1,000ကျပ်အတီးတီးဈေးပြန်ကျဆင်းနေပါတယ်နှမ်းညိုကတော့တအိတ်ကိုငွေကျပ်28,000ကနေ28,500ကျပ်လောက်ပေါက်ဈေးရှိပြီးတအိတ်ကို9,000ကနေ1,000ကျပ်နှမ်းဒီက3,000ကနေ3,500ကျပ်လောက်ဈေးရှိပြီးတအိတ်ကို1,000ကျပ်နှမ်းဝကလည်းတအိတ်ကို29,000ကနေ29,500ကျပ်လောက်ပေါက်ဈေးရှိပြီး9,000ကျပ်အတီးတီးဈေးပြန်တက်လာတာကိုတွေ့ရပါတယ
်ညီပဲတီနန်ကလည်းတိငွေလဲနဲ့စီစပိုင်ရဲ့ဝင်းယူမှုရှိနေရကြောင့်ရောင်းဝယ်တွက်ပြီးဈေးကောင်းနေပါတယ်ဇန်နဝါရီ3ရက်နေ့မှာ S1 လုံးစင်ကတပိတ်တော်ကို6500ကနေ6900ကျပ် S1 စီစံက5600ကနေ5850ကျပ်လုံးစင်အနီကတပိတ်တော်ကို8400ကနေ8500ကျပ်ပြက်လုံးစင်က6100ကနေ6400ကျပ်အထိဈေးမြင့်တက်လာပါတယ်အမျိုးသားလိုက်တရားကနေ900ချက်ကြာစီးမြင့်တလာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေဇင်းတို့တွေကချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ကင်ညာနိုင်ငံမှာငှက်ဖျားကြောင့်နှစ်စဉ်လူပေါင်း1000ကျော်သေဆုံးနေရတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ကမ္ဘာအပူချိန်မြင့်တက်မှုဟာငှက်ဖျားပိုးသက်ဆောင်နိုင်တဲ့ anopheles ခြင်တွေရဲ့အပြုအမူနဲ့ရှင်သန်ရေးကိုလွှမ်းမိုးနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောဆိုထားပါတယ်။ငှက်ဖျားရောဂါထိန်းချုပ်နိုင်ရေးအတွက်2024ခုနှစ်အတွင်းမှာလဲအာဖရိကမှာကာကွယ်ဆေးအသစ်တွေကိုဖြန့်ချိနိုင်လိမ့်မယ်လို့လဲမျှော်လင့်ထားရပါတယ်။ AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးနားလောင်ကတင်ပြထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်က Little Mountain ဥယျာဉ်ကြီးထဲမှာဒေသမျိုးရင်းအပင်မျိုးစိတ်တစ်ခုဖြစ်တဲ့ Red Cedar Stegro တောအုပ်တွေအကွက်လိုက်သေဆုံးလာတာကိုတွေ့ရပါတယ်။2019ခုနှစ်နဲ့2018ခုနှစ်နှစ်ရာသီဟာပူပြင်းခြောက်တွေ့လွန်းတဲ့အတွက်အပင်တွေအခုလိုသေဆုံးလာကြတာပါ။ Washington တက္ကသိုလ်ကသူ့တည်တည်သူဦးလက်ဖြင့်တစ်ပင်တွေသူ့အလိုလိုသေဆုံးမှုကိုလေ့လာနေတဲ့ Robbie Andrews ကအခုလိုရှင်းပြပါတ
ယ်။ A lot of other areas in the western United States have found evidence of hot drought killing trees.
ပူပြင်းခြောက်တွေ့ရဲ့ရာသီဥတုကြောင့် American နိုင်ငံတွေကဒေသအတော်များများမှာတစ်ပင်တွေသေဆုံးလာပါတယ်။ရာသီဥတုပိုပြီးအေးမြသလိုမိုးလည်းများတဲ့ဒီကပစိဖိတ်အနောက်မြောက်ပိုင်းဘက်မှာလဲနွေရာသီကာလတွေမှာနှစ်သွင်းနေချီပူပြင်းခြောက်တွေ့လာတဲ့အတွက်တစ်ပင်ကြီးတွေအခုလိုသေဆုံးလာကြတာပ
ါ Western Red Cedar အနေအောင်တစ်ကတော်မျိုးစိတ်တွေဒီထက်မကသေဆုံးလာတာကိုတွေ့ရနိုင်ခြင်းရှိနေတယ်လို့လဲသူကပြောပါတယ်ဥတုရာသီပြောင်းလဲမှုကြောင့်ပစိဖိတ်အနောက်မြောက်ပိုင်းကဒေသရင်တစ်ပင်မျိုးစိတ်တွေသေဆုံးလာတဲ့အတွက်ပူကစ်ဆောင်အရမရောဒေသန္တရတာဝန်ရှိသူတွေလူမှုအတိုင်းဝိုင်းထက်ကပြည်သူတွေရဲ့အကူအညီနဲ့ရှာဒီဥတုနဲ့လိုက်လျောညီထွေးဖြစ်မဲ့တစ်ပင်တွေဖြစ်လာအောင်ဝိုင်းဝန်းကြိုးပမ်းနေပါတယ်ကမ္ဘာရာသီဥတုပို့ပြီးတော့ပူနွေးလာတာနဲ့အမျှကမ္ဘာမြောက်ဘက်ခြမ်းကတစ်ပင်တွေလည်းမြေမျက်နှာပင်ပိုးမြင့်တဲ့မြောက်ဘက်အရက်ကိုသူ့အလိုလိုပြောင်းရွှေ့ပျောက်လိမ့်မယ်လို့လည်းပညာရှင်တွေခန့်မှန်းပါတယ်။ Oxbow ဆက်ပြူရေးချန်နဲ့တည်တော်ထိန်သိမ်းရေးဆောင်ရွက်နေတဲ့ Matt Disler ကအခုလိုပြောပါတယ်။
So we know that our native tree species do migrate on their own, but we also have a lot of research now showing that the speed with which they seem
to be able to find the data. So we know that our native tree species do migrate on their own, but we also have a lot of research now showing that the speed with which they seem to be able to find the data. So we know that our native tree species do
တပင်းတွေဆိုတာကလည်းသူတို့ကြိုက်တဲ့ရာသီဥတုရှိရာစီထပြီးတော့ပြောင်းသွားလို့ရတာမျိုးမဟုတ်ပါဘူး။ဒါကြောင့်လဲလူတွေကဝိုင်းပြီးတော့ကူညီပေးတဲ့သဘောပါ။ဒေသရင်းကဘလို့တပင်းမျိုးတွေကလူရဲ့အကူအညီလိုမလဲဆိုတဲ့အပေါ်မှာတော့လူတိုင်းအမြင်သဘောထားမတူညီကြသလိုလူတွေကြားဝင်ဆောင်ရွက်တဲ့အရာမဟုတ်ဘူးလို့ရှုမြင်တာတွေလည်းရှိပါတယ်။ Washington တက္ကသိုလ်ကပါမောက်ခဒေးဗစ်ပီတာဆန်ကအခုလိုသုံးသပ်ပါတယ
်။ When you bring those species to different areas,First of all, they may bring insects and diseases with them.
အဲ့ဒီမျိုးစိတ်တွေကိုမထူညီတဲ့ဒေသတွေစီယူဆောင်လာတဲ့အခါဒေသခံမျိုးစိတ်တွေနဲ့လိုက်လျောညီထွေမဖြစ်တဲ့ insect ပိုးမွှားတွေနဲ့ရောဂါပိုးတွေပါလာနိုင်ပါတယ်။ဒါမှမဟုတ်ဒေသတွင်းက insect ပိုးမွှားတွေနဲ့ရောဂါတွေရဲ့ဒဏ်နဲ့လည်းကြုံရနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒါကိုအရန်သတိထားဖို့လိုပါတယ်။ ဧကပေါင်းရာထောင်ချီတဲ့အတိုင်းအတာနဲ့စားလုပ်ဖို့ကတော့စွန်လွန်းတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ပင်မျိုးစိတ်တွေရဲ့သူ့ရဲ့ဇာတိနေရရင်းကနေအဝေးကြီးကိုပြောင်းရွှေ့တာကတိသာထင်ရှားတဲ့အန္တရာယ်ရှိနေလို့ပါ။
Assisted population migration ဆိုတဲ့အပိုင်းကတော့သူပေါက်နေကြနေရအဝန်အဝိုင်းထဲမှာပဲလူတွေကရွှေ့ပြောင်းစိုက်ပျိုးပေးတာပါ။ဒီနေရာမှာဒေသရင်သစ်ပင်မျိုးစိတ်တွေရဲ့မျိုးစိတ်တွေကိုရွှေ့ပြောင်းပေးတာတင်မကပဲလက်ရှိကြီးထွားနေကြပြီဖြစ်တဲ့အပင်တွေကိုတော့ရှားဒီဥဒုတန်ခံနိုင်အောင်လို့မျိုးဗီဇတွေတန်မာအကောင်လာအောင်ဆောက်ဝေးပေးတာမျိုးလည်းပါဝင်ပါတယ်။ Assisted Species Migration ဆိုတာကြတော့မျိုးစိတ်တွေကိုပေါက်နေကြမဟုတ်တဲ့တခြားဒေသတွေစီရွှေ့ပြောင်းပေးတာပါ။ဥပမာကယ်လီဖိုးနီးယားကန်ယိုရမ်မော်က Redwood တင်းနီပင်တွေနဲ့ Sequoia တစ်ပင်မြင်းကြီးတွေကို Washington ပင်နယ်တွေကိုစတင်မိတ်ဆက်ပြီးတော့ပြောင်းရွှေ့စိုက်ပျိုးပေးတာမျိုးပါနောက်ထပ်အမျိုးအစားကတော့ Range Extension ဆိုတဲ့ဒေသမျိုးရင်းတစ်ပင်တွေကိုလက်ရှိပေါက်ရောက်နေတဲ့နည်းထက်ကျော်လွန်ပြီးတော့အဝေးကြီးမှာတိုးချဲ့စိုက်ပျိုးပေးတာမျိုးဖြစ်ပါတယ်American စိုက်ပျိုးရေးဝန်ကြီးဌာနကတနင်္ဂနွေမှာလက်ရှိကျင်းသုံးနေတဲ့လူရဲ့အကူအညီနဲ့မျိုးရင်းသစ်ပင်တွေပြောင်းရွှေ့ပေးတဲ့နိလန်ကတော့ဒီနိလန်တစ်ခုသေးတာရှိတယ်လို့စိုက်ပျိုးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာနသုတေသနအဖွဲ့ရဲ့လက်ထောက်အကြီးကဲဒေါက်တာဒေးဗစ်လက်တော်ကပြောပါတယ်။ကေဟအစနစ်အတွက်အနှုန်းလက္ခဏာဆောင်တဲ့အကျိုးဆက်တွေရှိရင်လည်းအနည်းငယ်သာရှိနိုင်တဲ့အတွက်တည်တော်ဌာနကဒီနိလန်နဲ့ဆောင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်။Washington ပြည်နယ်ထက်ပိုပြီးတော့ပူနွေး၆သိတဲ့ Oregon ပြည်နယ်ထက်ကတိကဒိုးပြည်နယ်ကရောအေးမြဆူဆူတဲ့ Seattle မြို့အရှိဖက်25မိုင်အကွာမှာစံတစိုက်ပျိုးဖို့လည်းပြင်ဆင်နေပါတယ်။နှင်းတွေနဲ့ဆူဆူနေတဲ့ဆောင်းဝါးဒီကိုတိကဒိုးပြည်နယ်ခဏရင်ရှိမလားဆိုတာစံတလေးလာမှာဖြစ်ပါတယ်။အဲ့ဒီနေရာမှာအရင်ဆုံးအပင်ပေါင်း 2,500 လောက်နဲ့စံတစိုက်ပျိုးနေတာပါ
In the end, hopefully, we'll have a large number of practitioners who are trying these ideas.
ဒီကွေးပြရဲ့ဒီအနေထားရာဒီယူတုနဲ့မြေယာအမျိုးအစားတွေမှာအပင်တွေစမ်းသပ်စိုက်ပျိုးမှုစ조사နေတဲ့ပညာရှင်တွေအများကြီးရှိလာမယ်လို့မျှော်လင့်ရပါတယ်။နောက်ဆုံးမှာတော့အခုလိုလူတွေရဲ့အကူအညီနဲ့အပင်တွေရွှေ့ပြောင်းစိုက်ပျိုးမှုယူဆတွေကိုအဆုံးစုံထိနားလည်သဘောပေါက်ဖို့လိုအပ်တယ်လို့ထင်ပါတယ်။
အခုလိုကမ္ဘာပူနွေးမှုကြောင့်အပင်တွေအလိုလိုတိတ်ဆုံးလာတာဖြစ်တဲ့အတွက်ဖလွန်အိမ်တက်ငွေလျှော့ချဖို့အာသွန်ခွန်ဆိုင်ဆောင်ရွက်ဖို့လိုသလိုအခုလိုပြောင်းလဲလာတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်စေမဲ့အပင်တွေဆက်လက်စမ်းသပ်စိုက်ပျိုးဖို့လိုတယ်လို့လည်းကြွန့်ကျင်သူတွေကထောက်ပြကြပါတယ်။လက်တလောနှစ်တွေမှာသဘာဝဘေးဒဏ်တွေကြောင့်ကမ္ဘာအရရမှာတစ်တော်တွေနဲ့လူနေအဆောက်အုံတွေပါရေပေးမိပေးတို့လိုသဘာဝဘေးဒဏ်တွေကြောင့်အကြီးအကျယ်ဆုံးရှုံးနေရတာဖြစ်တဲ့အတွက်လည်းအမေရိကန်သာမကပဲတခြားနိုင်ငံတွေမှာလည်းအနေအထားကိုလိုက်ပြီးတော့တဘာဝပဝန်းကျင်တန်းခနိုင်မဲ့အပြင်းမျိုးစိတ်တွေကိုပြောင်းလဲဆက်ပြိုးလာနေကြတာဖြစ်ပါတယ်။ကျမနန်းလောပ
ါ။ VOA ရဲ့အသံလွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါ။အခုတော့သတင်းအချင်းချုပ်တွေကိုပြောပြပါအောင်မယ်။စစ်ကြောပျက်စီးနေတဲ့ဂါဇာကမ်းမြောင်ကိုအကူအညီတွေပုံမပေးနိုင်ဖို့တန်တမာရေးကြိုးပမ်းနေတဲ့အနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာအရှေ့လက်ပိုင်းဒေသကိုရောက်ရှိနေပါတယ်။ဒေသတွင်းတင်းမာမှုတွေရောပါရေးအစ္စရေးဟားမတ်စစ်ပွဲမကျေပြန်ရေးရည်ရချက်တွေအတွက်ဝင်ကြီးဘလင်ကင်ဟာစနေနေ့တော့တူရကီနဲ့ဂရိခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တူရကီသမ္မတအာဒိုဝမ်နဲ့တွေ့ဆုံရမှာပဋိပက္ခချုပ်နှိမ်ရန်ထိန်းချုပ်နိုင်ရေးဒဇာကနေပြန်လှည့်ရေးစာနာမှုအထောက်အပံ့တွေဂါဇာကိုပုံမဝင်ရောက်နိုင်ရေးစတာတွေဆွေးနွေးခဲ့ပါတယ်။တရုတ်အစိုးရဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းအပေါ်ဘူပေါင်းတွေတင်လှုပ်ပြီးထိုင်ဝမ်လူထုကိုစိတ်အနှောက်အယှက်ဖြစ်အောင်လုပ်နေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆွဆဲလိုက်ပါတယ်။ဒီဘူပေါင်းတွေဟာခီးတဲ့တဲ့နိုင်ငံတကာလေကြောင်းပြတ်သားမှုအတွက်ပြင်ထန်တဲ့ချိန်ကြောင်းမှုတရားဖြစ်စေတဲ့အတွက်ဒီဘူပေါင်းလွတ်တင်မှုတွေကိုအများဆုံးရပ်တန့်ဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုထားပါတယ်။တရုတ်အစိုးရဟာသူတို့နယ်စပ်ဒေသလုံခြုံရေးစိုးရိမ်မှုကြီးထွားလာပြီးအွန်လိုင်းလိမ်လည်မှုနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်ကိုစစ်ကောင်စီရပ်ဆိုင်းနေရချိန်ခံနေရချိန်မှာမြန်မာအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးစွန်ဝေတာဟာမြန်မာနိုင်ငံကိုကြာလပတေးနေ့ကနေစနေနေ့အထိတွေ့ရောက်ခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးဝမ်ဂျောင်ဟောင်ကလည်းမြန်မာပြည်ရဲ့ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့ဗီဒီယိုကနေတဆင့်ဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ။သတင်းအချင်းချုပ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လွှင့်ရေးမှုအဖြစ်ကကိုညာဝင်းအောင်ကတာဝန်ယူခဲ့တာဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဂျိမ်းစမစ်ဖြစ်ပါတယ်။ကျွန်တော်ရဲ့အသံလွှင့်အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဝေဖန်လိုတယ်ဆိုလို့ရှိရင်ကျွန်တော်တို့ ကိုအီးမေးလ်ကနေစာရေးသားဆက်သွယ်နိုင်ပါတယ်ရေးသားမယ့်လိပ်စာကတော့ burmese ဖြစ်ပါတယ် @voanews.com ကိုရေးသားနိုင်ပါတယ်ကျွန်တော်တို့ရဲ့တနေ့ကနေ့နဲ့မနက်ဖက်တန်လွင့်စီစဉ်နေလဲဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်သောတာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ